အီရန်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေစီကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဖူးနေမှာကြီးညာမထားဘဲနဲ့တွားရောက်ခဲ့ပါတယ်။သမ္မတထရမ့်နဲ့သမ္မတကတော်မယ်လနီယာထရမ့်တို့ဟာအီရန်စံတော်ချိန်ညနေ 9:16 မိနစ်မှာအီရန်အနောက်ပိုင်းကအယ်အဆတ်၄ရက်အခြေစိုက်စခန်းကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒါဟာအမေရိကန်သမ္မတတယောက်အနေနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာကိုသမ္မတထရမ့်ရဲ့ပထမဆုံးတွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။အခုလိုလာရောက်တာဟာခရစ်စမတ်မှာအမေရိကန်တပ်သားတွေကိုကျေးဇူးတင်စကားပြောကြဖို့ဖြစ်ကြောင်းသမ္မတထရမ့်ကအခုလိုပြောပါတယ်
။ The other reason I'm here today is to personally thank you and every service member throughout this region for the near elimination of the ISIS territorial caliphate in Iraq.
အခုလိုအီရတ်ကိုလာရတဲ့နောက်အကြောင်းရင်းတစ်ခုကတော့ဒီဒေသမှာစစ်မှုထမ်းနေသူအလုံးကိုကျေးဇူးတင်စကားကိုရင်ပြောချင်လို့ဖြစ်ပါတယ်။ဒီဒေသတလွှမ်းမှာတာဝန်ထမ်းဆောင်နေသူတွေအလုံးဟာအီရတ်နဲ့ဆီးရီးယားမှာကာလီဖိတ်နိုင်ငံတည်ထောင်မှုအတွက်ကြိုးစားနေတဲ့ IS စစ်သွေးကြွတွေအလုံးနီးပါးကိုခြေမုံနိုင်ခဲ့တာပါ။လွန်ခဲ့တဲ့နှစ်နှစ်သမရတာဝန်ယူခဲ့ခြင်းကဒီအဖွဲ့ဟာတိတ်ကိုအင်အားကြီးမားတဲ့အဖွဲ့ဖြစ်ပေမဲ့ဒီကလေးတော့သူတို့နှောင်းမိုးနိုင်စွမ်းမရှိတော့ပါဘူး။ဒါကြောင့်စစ်မှုထမ်းတွေရဲ့လုပ်ရဟာတိတ်ကိုအောင်မြင်ပါတယ်လို့ပြောသွားတာပါ။အီရတ်မှာရှိတဲ့ American တပ်သားတွေနဲ့အကြီးတန်းစစ်တပ်ခေါင်းဆောင်တွေရဲ့အောင်မြင်မှုအနစ်နာခံမှုနဲ့တာဝန်ချေမှုတွေကိုကျေးဇူးတင်တဲ့အနေနဲ့ Christmas နှုတ်ခွန်းဆက်ဖို့အတွက် Christmas ညမှာအခုလိုသမရကအီရတ်ကိုတွားရောက်တာဖြစ်ကြောင်းသမရအင်ဂျူပြောခွင့်ရ Sarah Sanders ကဗုဒ္ဓဖူးနေ့နေ့လယ်ပိုင်းမှာသူ့ရဲ့ Twitter ကနေပြောကြားခဲ့ပါတယ်။IS စစ်သွေးကြွတွေကိုခြေမုံပီးလို့နှိပါဖြစ်နေတဲ့အတွက်ဆီးရီးယားကအမေရိကန်တပ်တွေပြန်ပြီးရုပ်သိမ်းဖို့အတွက်သူ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးသမ္မတထရမ့်ကခုခံကာကွယ်ပြောဆိုခဲ့ပါတယ်။ဒေသရင်းကလက်ချံ IS စစ်သွေးကြွမှန်သမျှကိုခြေမုံဖို့လဲတူရကီကသဘောတူခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။